ျွန်တော်လူငယ်တွေနဲ့တွေ့တယ်။ငယ်ငယ်တွေနဲ့ပတ်သက်ပြီးလူငယ်တွေတက်တက်ကြွကြွလှုပ်ရှားဆောင်ရွက်နေကြတာတွေကိုမြင်ရတော့အနာဂတ်အတွက်မျှော်လင့်ချက်တွေအယောင်တောက်လာပါတယ်။လူငယ်တွေမျိုးဆက်သစ်တွေရဲ့နှလုံးသားတွေတဲကိုအခုလက်ရှိရှိနေကြတဲ့အမုန်းတရားတွေ၊အာဃာတတွေ၊ရန်ညိုးတွေကိုလက်ဆင့်ကမ်းသွတ်သွင်းပေးနေကြတဲ့လောရက်တွေကိုသာရပ်တန့်နိုင်ကြမယ်ဆိုရင်ဖြင့်ကျွန်တော်တို့လူရင်းတဲ့ငယ်ငယ်ရေးကိုနောက်မျိုးဆက်သစ်တို့ရဲ့ခင်မှာမြတ်ဝါထင်ထင်မြင်တွေ့ရနိုင်လာမယ်လို့တွေးမိပါတယ်။တစ်ခါတော့ဂျပန်လူငယ်တယောက်နဲ့အမေရိကန်လူငယ်တယောက်တွဲရိုက်ထားတဲ့ဓာတ်ပုံလေးတစ်ပုံကိုမြင်မှုတယ်။သူတို့နှစ်ယောက်ဟာအလုပ်အတူတူတွဲလုပ်နေကြတဲ့ငယ်ချင်းတွေပါ။ဒီတိုင်းဆိုရင်ဓာတ်ပုံလေးကဘာမှမထူးဆန်းပေမဲ့သူတို့ရဲ့နောက်ကျောင်းရာသွင်းတွေကိုလှန်ကြည့်လိုက်တဲ့အခါမှာတော့သိတ်ကိုစိတ်ဝင်စားစရာကောင်းသွားပါတယ်။ဂျပန်လူငယ်ရဲ့အဖိုးဟာဟီရိုရှိမားမြို့လေးမှာအမှုမြုံဘုံတံကြောင့်ယောဂါရခဲ့ပြီးအဲဒီယောဂါနဲ့ပဲပြင်းထန်တဲ့ဝေဒနာကိုခံစားရင်းအသက်ဆုံးပါခဲ့ရတဲ့သူပါ။အမေရိကန်လူငယ်လေးရဲ့အဖိုးကတော့ဟီရိုရှိမားကိုဘုံသွားကျဲခဲ့တဲ့လေယာဉ်ပေါ်ကလေယာဉ်မှုတစ်ယောက်ပါ။အဖိုးရဲ့လက်ထက်တုန်းကကမ္ဘာရန်တွေဖြစ်ခဲ့ကြပြီးမဲ့မြေတွေလက်ထက်မှာတော့အလုပ်အတူတူတွဲလုပ်နေကြတဲ့တငယ်ချင်းတွေဖြစ်နေကြပါပြီ။ဘာဖြစ်လို့ပါလဲ။အဖေကတော့ရှေ့မျိုးဆက်ကနောက်မျိုးဆက်ကိုအမုန်းတရားတွေအာဃာတတွေလက်ဆင့်မကမ်းခဲ့လို့ပဲဖြစ်ပါတယ်။နောက်မျိုးဆက်ကလည်းရှေ့မျိုးဆက်စီကအမွေဆိုးတွေကိုလက်မခံခဲ့ကြလို့ပါ။အဖိုးတွေလက်ထက်ကကမ္ဘာရန်တွေဖြစ်ခဲ့ကြပေမဲ့မြေတွေလက်ထက်မှာပခုံးဖက်ပြီးအလုပ်အတူတူတွဲလုပ်တဲ့တငယ်ချင်းတွေဖြစ်နေလို့မရဘူးလား။ဒါဟာငင်းငင်းရေးအတွက်သိတ်ကိုလှပတဲ့ပြယုတ်လေးပါပဲ။အဲ့ဒီဓာတ်ပုံလေးကိုကြည့်။အဲ့ဒီအကြောင်းအရာလေးကိုဖတ်ပြီးစိတ်ထဲမှာကြည်နူးမှုတစ်ခုကိုခံစားလို့ကောင်းနေတော့မှာပဲဟိုးတုန်းကကြည့်ခဲ့ဘူးတဲ့ရုပ်ရှင်ကားတွေကဇလန်းဇက်ွက်အချို့ကကျွန်တော်စိတ်ကူးတယ်ပြန်ပေါ်လာပါတယ်အထူးသဖြင့်တော့တိုင်းကားတွေမှာပေါ့အဖိုးတွေအဖေတွေကသားတွေမြေးတွေကိုဓာတ်တွေလှန်တွေလက်နက်ကိရိယာတွေအမွေပေးရင်သူတို့ကိုစားဘသူကိုရောဖြင့်ဂလက်စားချေပေးပါဘသူကိုရောဖြင့်သွေးကြွေးဆက်ပေးပါစသဖြင့်အမုန်းတရားတွေရန်ညိုးရန်စားတွေကိုလက်ဆင့်ကမ်းပေးနေကြပြီးနောက်မျိုးဆက်ကလည်းငါအဖိုးအတွက်ငါအဖေအတွက်ငါမိသားစုအတွက်စသဖြင့်တကူးတကလိုက်လံကလေးစားချေနေကြတဲ့ဇလန်းဇက်ွက်လေးတွေကိုပြန်မြင်အောင်လာပါတယ်။အဲ့ဒီဇလန်းဇက်ွက်တွေထဲကလိုမျိုးနောက်မျိုးဆက်ကိုအမွေဆိုးတွေလက်ဆင့်ကမ်းပေးခြင်းနေကြတဲ့သူတွေလူအဖွဲ့စည်းတွေနဲ့အမွေဆိုးတွေရဲ့မှိုင်းမိပြီးအမုန်းမီးတွေကိုဆက်လက်တောက်လောင်နေအောင်မီးစာဖြည့်နေကြတဲ့သူတွေအခုခေတ်အခုကာလမှာလည်းအသေးအချာကိုရှိနေကြတယ်ဆိုတာတွေ့လာမြင်လာရတော့ခုနကကြည်နူးမှုလေးအချိန်နည်းနည်းရော့သွားပါတယ်။ကျွန်တော်တို့တွေကျွန်တော်တို့ရဲ့နောက်မျိုးဆက်ရဲ့နှလုံးသားတွေထဲကိုဘာတွေထည့်ပေးကြမှာလဲ။နောက်မျိုးဆက်ရဲ့လက်တွေထဲကိုဘာတွေလက်ဆင့်ကမ်းပေးကြမှာလဲဆိုတာကကျွန်တော်တို့ရဲ့အနာဂတ်ကိုအဆုံးအဖြတ်ပေးပါလိမ့်မယ်။ပေးတဲ့သူရောယူတဲ့သူပါအလေးနက်ထားပြီးစဉ်းစားကြဖို့လိုပါတယ်။အမုန်းတရားတွေအာဃာတတွေရန်ညိုးရန်စတွေကိုမျိုးဆက်အဆင့်ဆင့်လက်ဆင့်ကမ်းတည်ဆောက်နေကြမယ်ဆိုရင်တော့ဖြင့်ငြိမ်းချမ်းရေးဆိုတာကိုမျှော်လင့်ပိုင်ခွင့်အောင်ဆုံးရှုံးသွားပါလိမ့်မယ်။ကျွန်တော်ရဲ့အမြင်ကတော့ကလေးတွေလူငယ်တွေရဲ့စိတ်ဟာအဖြူတွေပါအဲ့ဒီအဖြူတွေပေါ်မှာဆေးဆိုးပေးကြတဲ့လူကြီးတွေရဲ့စိတ်အခြေအနေနဲ့မျိုးဆက်တဲ့တခုဟာအစာပြူကြရပါတယ်အယောင်ဆိုးခံရလို့ဆုံးထင်းသွားကြတဲ့နှလုံးသားတွေဟာလောကအတွက်အလှတရားတခုဖြစ်မလာတော့ပါဘူးစိတ်ကိုနှမျောစရာကောင်းပါတယ်ကိုယ်ကိုခံအားနဲ့ကိုယ်ကိုယ်ခံယူချက်နဲ့ကိုယ်ခိုင်မာနေပြီးအယောင်ဆိုးမခံကြတဲ့လူငယ်တွေကိုတွေ့ရမြင်ရပြန်တော့လဲအားတက်ရပါတယ်လူငယ်ဆိုတာလူကြီးတွေရဲ့အိမ်မက်ကိုမတ်ပေးဖို့တသက်မွေးလာကြတာမဟုတ်ပါဘူးကျွန်တော်တို့မျိုးဆက်ရဲ့အိမ်မက်နောက်မျိုးဆက်ရဲ့ရှင်ဘက်ကြီးနဲ့တွားပြီးချိတ်ဆက်မိမယ်ဆိုရင်ကျွန်တော်တို့အတင်းတိုက်တွန်းစရာမလိုပါပဲသူတို့လူလူလောက်လောက်နဲ့ဆက်မတ်ကြပါလိမ့်မယ်မဖြစ်မနေမက်ကိုမတ်ရမယ်ကွာဆိုပြီးအာနာရှင်ဆန်ဆန်နဲ့လူငယ်တွေရဲ့စိတ်အာရုံတွေပေါ်ကိုဝင်တော့ဝင်ဖို့ကြီးတွေတင်ပေးတာဟာမဖြစ်တဲ့ကိစ္စပါပဲကျွန်တော်တို့တိုင်းပြည်မှာမပြည့်ပြတ်သေးတဲ့တာဝန်ခွင့်တရားတွေရှိနေပါတယ်တိုင်းပြည်တစ်ခုလုံးနဲ့တက်ဆိုင်ပြီးကြည့်မရတဲ့ရည်မှန်းချက်မျိုးဆိုတာကမျိုးဆက်တစ်ခုရဲ့ထမ်းရွက်ယုံနဲ့မပြီးပါဘူးမျိုးဆက်အဆင့်ဆင့်လက်ဆင့်ကမ်းပြီးပြီးပြတ်အောင်ဆောင်ရွက်ကြရတာမျိုးတွေရှိနိုင်ပါတယ်ဒါမျိုးတာဝန်တွေကိုလူငယ်တွေပခုံးပြောင်းထမ်းကြမှာမှန်ပေမဲ့အဲ့ဒီလိုထမ်းရမယ်ဆိုတဲ့ကိစ္စကိုအာနာရှင်ဆန်ဆန်အမိတ်နဲ့လှုပ်လို့မရဘူးလို့ကျွန်တော်ကတော့ခံယူပါတယ်လူငယ်တွေနဲ့ပတ်သက်ပြီးကျွန်တော်သဘောကျတဲ့အချက်တစ်ချက်ကတော်လှန်တဲ့အမြင်ပါလူငယ်တော်တော်များများမှာရှိကြပါတယ်အရာရာကိုအလွယ်တကူလက်မခံတတ်တဲ့အရာရာကိုပြောင်းပြန်လှန်တွေးတတ်တဲ့စိတ်ဓာတ်လေးတွေဟာစနစ်တကျသာအသုံးချရမယ်ဆိုရင်တိတ်ကိုတန်ဖိုးရှိပါတယ်။လူငယ်တွေရဲ့တမန်ရိုးကြမဆန်သောအတွေးတွေစိတ်ကူးစိတ်တန်းတွေကြောင့်လောကကြီးဟာအံ့ဩစရာကောင်းလောက်အောင်တီထွင်မှုအစ်စ်တွေနဲ့စမ်းသစ်လို့လာခဲ့တာအားလုံးမျက်မြင်ကိုတွေ့ပါပဲ။အဲ့ဒီစိတ်ကလေးကိုကျွန်တော်တို့လူကြီးတွေလူလက်ပိုင်းတွေအနေနဲ့ကတပ်ပစ်ဖို့မကြိုးစားပဲထိန်းချောင်းပေးနိုင်ဖို့အားထုတ်ကြရမှာပါ။ထိန်းချုပ်တယ်ဆိုတဲ့စကားလုံးရဲ့အထိပယ်ထဲမှာအကျုံးဝင်မဲ့ အပြုတ်မှုမျိုးတွေကိုရှောင်ပြီးထိန်းကျောင်းနယ်ဆိုတဲ့အဓိပ္ပာယ်မျိုးတက်ရောက်စေနိုင်မဲ့လောက်ရက်တွေကိုသာရွေးချယ်ပြုလုပ်တတ်ပါတယ်။ကျွန်တော်အတွေ့အကြုံအရတော့လူငယ်တွေဟာအမိန့်ပေးစိတ်ခိုင်းမှုတွေကိုစန့်ကျင်ဖို့ဝင်မလေးကြပေမဲ့တေချာနားလေသဘောပေါက်အောင်ရှင်းပြမယ်ဆိုရင်တော့လက်ခံစဉ်းစားကြလေရှိပါတယ်။ငိမ့်ငိမ့်ကိုလိုချင်ရင်မငိမ့်ငိမ့်သေးသောအရာတွေကိုငိမ့်ငိမ့်လောက်အောင်လုပ်ဖို့လိုအပ်တယ်လို့ပဲငိမ့်ချမ်းနေပြီးတော့ရှိရင်းစဲအရာတွေကိုလည်းထိမ့်သိမ့်နိုင်မှုစူးစမ်းကြရပါလိမ့်မယ်။မငိမ့်ငိမ့်သေးသောနေရာတွေကိုငိမ့်ငိမ့်လောက်အောင်ဆိုတဲ့နေရာမှာပြင်ပမီရောရင်သွင်းမီပါငိမ့်နိုင်မှုလိုပါတယ်။တိုင်းပြည်ကိုဖြစ်ဖြစ်မိမိဝန်းကျင်ကိုဖြစ်ဖြစ်ငိမ့်ချမ်းစေချင်တယ်ဆိုရင်အရင်ဆုံးအနေနဲ့ကိုယ်နှလုံးသားကိုကိုယ်ငုံကြည့်ကြဖို့လိုအပ်ပါတယ်ကျွန်တော်တို့ရဲ့ရင်ဘတ်ထဲမှာအခြေခံကြကြကိုအမြင့်ဆွဲနေပြီးဖြစ်တဲ့လောင်ကျွမ်းမှုတွေဟာအပြင်မှာတောက်လောင်နေတဲ့မီးတွေနဲ့အသေးအချာကိုဆက်ဆက်နေပါတယ်အဲ့ဒါတွေကိုဘယ်လိုနှိမ့်သက်မလဲဆိုတာကိုစဉ်းစားကြပါပြီးရင်နောက်ထပ်သောနှလုံးသားတွေစီမကူးဆက်ဖို့ဘယ်လိုတားမလဲဆိုတဲ့ကိစ္စကိုလည်းစဉ်းစားကြပါကလေးတွေလူငယ်တွေရဲ့အမုန်းတရားကင်းသောနှလုံးသားတွေဟာငြိမ်းချမ်းပြီးသားအလှတရားတွေလို့ပြောလို့ရပါတယ်အဲ့ဒီအလှတရားတွေကိုကျွန်တော်တို့အဲ့ဒီအတိုင်းလေးပဲထားနိုင်ရပါမယ်။သွားပြီးမီးမတိုက်ကြပါနဲ့။လူငယ်တွေကလည်းမီးအတိုက်မခံပါနဲ့။လူငယ်တွေရဲ့အာသာချက်တွေကိုအသုံးချပြီးသူတို့အားသူတို့တိဆောက်ဖို့ကြိုးစားနေတဲ့လူယုံမာတွေရဲ့ဘေးရန်ကိုလူငယ်တိုင်းလိမ္မာပါနဲ့ဆောင်နဲ့ရှောင်ရှားနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။စိတ်မြတ်တော်မြတ်လို့ပါ။ဉာဏ်ပညာကိုတန်ဖိုးထားပါ။အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလိုက်ပါ။